ဟုတ်ကဲ့ပါရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူဖွဲ့စည်းတို့ပူးပေါင်းကျင်းပတဲ့ပုံမှန်လေး36ပြင်ဆင်ရေးဟောပြောပွဲတွေကိုဒေသအနှံ့မှာကျင်းပခွင့်တွေရခဲ့ပေမယ့်တချို့နေရာတွေမှာကျင်းပမဲ့ခွင့်နေရာတွေကိုခွင့်ပြုချက်မပေးတာတွေရှိနေတယ်လို့သိရပါတယ်။လာမယ့်ဇွန်လ10ရက်နေ့မှာတနင်္သာရီတိုင်းဒေသကြီးဘိမ့်မြို့မြို့မှာအကစားခွင့်မှာကျင်းပဖို့ခွင့်ပြုချက်တင်ထားတာကိုလည်းဘိမ့်မြို့နယ်အုပ်ချုပ်ရေးမှူးကပယ်ချခဲ့တယ်လို့ဘိမ့်မြို့88ငြိမ်းချမ်းရေးနဲ့ပွန်လင်းလူဖွဲ့စည်းကကုတင်ကိုကိုဦးကပြောပါတယ်။
အုံရင်းနဲ့ဒိတ်နဲ့ခရင်ခရုပ်ကိုကျွန်တော်တို့တင်ပါလေဒါအချင်းရတဲ့ဆူဝေးခွင့်နဲ့ဆိုင်နေဆိုတော့ရဲကိုသွားတင်ရမယ်လို့သူကစပြန်ထုတ်ပေးပါတယ်ညနေရဲမှုကြီးမှာခေါပြောက်ခွဲကိုကျွန်တော်တို့စတင်လိုက်ပါတယ်အဲ့ဒီသူရင်းနဲ့ညမှာပဲညမအာဂရာခွင့်ကိုကျင်းပဖို့ခက်မပြုနိုင်ဘူးလို့ကြားရတဲ့အခါကျတော့တဝဲကိုတိုင်အာဂရာဦးကြီးဌာနကိုကျွန်တော်တို့သွားတွေ့ပါတယ်ညမအာဂရာခွင့်ကိုပေးမှရှိတယ်လက်ချက်ရှိသူခရီးပွဲလောက်တဲ့ခရင်တတိလေးမှာပဲလုတ်ခွင့်ပေးမယ်လို့ပြောပါတယ်ညဦးပိုင်း9နှစ်လောက်မှာပဲရဲညနဲ့ခရုပ်ကတော့ဖုံးပြန်ဝင်လာပြီးတော့လက်ချက်ရှိသူခွင့်မှာခေါပကဘက်ကလက်မခံဘူးလို့ပြောပြီးတော့အဲ့တော့ခွင့်ပြုချက်မရဘူးဆိုတော့ကပြန်ပြောပါတယ်
ချင်းပြည်နယ်ဟာခါမြို့မှာဇွန်လ2ရက်နေ့ကပြုလုပ်ခဲ့တဲ့ပုံမှန်လေး36ပြင်ဆင်ရေးလူထုဟောပြောပွဲအတွက်ကာဆင်ဟောမှာကျင်းပခွင့်တောင်းထားတာကိုခွင့်မပြုတဲ့အတွက်ဟာခါမြို့နယ်ပြည်တော်သားရက်ွက်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးမှာကျင်းပခဲ့ရပါတယ်ချင်းပြည်နယ်ဟာခါမြို့နယ် ARD တိုင်းရည်ကြီးမြို့မှာပြုလုပ်တဲ့ဟော်ပြောပွဲတွေပြုလုပ်ကျင်းပမဲ့နေရာတွေကိုသက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့အစည်းတွေကပြင်ဆင်ချိန်မရလောက်တဲ့ကျင်းပမဲ့ရက်နဲ့အရင်ကတည်းကချိန်ကြမှာညှင်းပယ်ခဲ့ကြတာဖြစ်တယ်လို့သိရပါဗျ။ ARD တိုင်းရည်ကြီးမြို့ကလူထုဟော်ပြောပွဲမှာပါဝင်ဟော်ပြောခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုမျိုးရန်အောင်သိန်းကပုံမှန်4-36ပြင်ဆင်ရေးအတွက်နေရာတွေခွင့်ပြုချက်မပေးတဲ့အပေါ်အခုလိုသူမြင်ကိုပြောပါဗျ။
သမရအပောင်ဝင်းကဝင်းဝစီကျုံအစရှိတဲ့ဒီအုပ်ချုပ်ရေးမှန်နိုင်ငံသဘောထားကျမှလာတယ်ဆိုတော့လက်ရှိမှာအခုတော့အဆန်းစုကြံလဲအတီတူအားနဲ့ဖွဲ့စည်းပုံအခြေခံပြင်ပြောင်းနေရှုမယ်လို့အတိအလင်းပြောထားတယ်88ပေါ်နေလူဖွဲ့စည်းနိုင်ငံအင်အားစုတွေအများစုကဒီလူထုအားဖြင့်ပြင်ပြောင်းနေရှုမယ်လို့ပြောထားတယ်လေအဲ့ဒါကိုလူထုအားမပါလာအောင်စူဒန်တောင်းစီကလုပ်တဲ့သဘောမျိုးလို့ကျွန်တော်မြင်တယ
်88မျိုးဆက်နဲ့ပွန်လင်းလူဖွဲ့စည်းကောင်းဆောင်ကိုပြုံးရှုကခုလိုလူထုဟောပြောပွဲကိုနေရာအနှံ့မှာလိုက်လံကျင်းပပြီးလုပ်နေတာဟာအစိုးရနဲ့လွှတ်တော်တွေလက်လန့်မမီတဲ့နာတွေကိုဖြည့်ဆည်းဆောင်ရွက်ပေးနေတာဖြစ်တယ်လို့ခံယူသိကြကြောင်းပြောပါတယ်
ဟောပြောပွဲတွေပိတ်ပင်မှုတွေကန့်သတ်မှုတွေလုပ်နေမယ်ဆိုလို့ရှိရင်သူ့ပြင်ပြောင်းလဲရေးကာလကိုပေါ်ဆောင်တဲ့အခါမှာနှောက်ရက်တွေအဟံဓာတ်တွေဖြစ်တဲ့တကယ်ဆိုလို့ရှိရင်လူလူဟောပြောပွဲတွေကညီညီညံ့ညံ့နဲ့ပြီးသွားတာတွေပဲဖြစ်တယ်လက်ရှိကာလအတွက်ဘာမှအနှောက်ရက်မဖြစ်တဲ့အပြင်ကိုပြည်သူလူထုရဲ့စံတာအစ်စ်အမှန်ကိုရရှိနိုင်အောင်ဆောင်ရွက်နေတဲ့ကာလမှာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်အစိုးရရဲ့စွတ်တော်ရဲ့လက်လန်းမမီတဲ့ကဏ္ဍတွေကိုဖြည့်ဆည်းဆောင်ရွက်နေတယ်ဆိုတဲ့အမိန့်ကိုလည်းရှုမြင်သင့်တယ်အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်ကြီးရဲ့စိတ်ကြချဲလဲဆောင်ရွက်မှုတွေမဖြစ်တင်တော်တဲ့ခြေနေတွေကိုရောက်နေပြီဆိုတာလည်းရှုမြင်ဖို့လိုတယ
်ပုံမှန်436ပြင်ဆင်ရေးလူထုဟောပြောပွဲတွေကိုတနင်္သာရီတိုင်းတဝဲမြို့နယ်ဗိမျိုးတို့မှာပြုလုပ်ကျင်းပကြမယ့်အပြင်မကွေးမြို့မုံရွာမြို့မြကြီးနားမလမြိုင်တောင်ကြီးနယ်ဗမော်မြို့တွေမှာဆက်လက်ပြုလုပ်ကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်ရှင်